AWR မျောလင့်ချင်းတန်ရင်းစီစဉ်မှာဒေါက်တာရှင်မင်းစုများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ရှင်ဒေါက်တာရှင်များရှင်ခရစ်နှစ်2021ခုနှစ်ဒီဇင်ဘာလ13ရက်မြန်မာတက္ကသိုလ်1383ခုနှစ်နရောလာဆန်းဆယ်ရက်တနင်္လာနေ့မျောလင့်ချင်းတန်မြန်မာစီစဉ်များကိုစတင်တန်လွှင့်နေပါတယ်ရှင်
ဒေါက်တာရှင်များခင်ဗျာ AWR မျော်လင့်ခြင်းအတန်ရေဒီယိုမြန်မာပိုင်းအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီအထိ16မီတာ kHz 10653ညာညာပိုင်း9နာရီမှ9နာရီခွဲအထိ25မီတာ kHz 11623ညာမှနေ့စဉ်အတန်ခွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တနင်္လာနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်၊ကိုအတွေ့တည်တည်ခံခြင်းအစီအစဉ်၊ကဘာကျော်ကြားပုဂ္ဂိုလ်များအစီအစဉ်တို့ဖြစ်ပါတယ်ရှင
်။ယောလင်းခြင်းအတာSha Radio Bengala Concert The Garden The China Nasin Naisebo Your Linjin Atta Radio Nima Asha Radio The Dingong Linya Jaya Zebo Maisate Your Linjin Radio
သောတာရှင်များရှင်နေ့စဉ်အသက်တာခရစ်တော်၌တာအစီအစဉ်ကိုသိခါရောရစီဟာဥဆိုင်တာတွေးထံမှမှတ်သားနိုင်ယူကြပါစို့လားရှင
်ချစ်သောတာရှင်ဓမ္မမိတ်ဆွေညီကိုမောင်မများအားလုံးကိုမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေလို့ရှေးဥစွာနှုတ်ခွန်းဆက်တာလိုက်ပါတယ်အားလုံးပဲကိုစိတ်နှပြကျမ်းမာချမ်းသာတော်မူကြပါစေအခုချိန်မှာနေစဉ်သက်တာခရစ်တော်၌သာအစီအစဉ်ရောက်ရှိလာပြီးဖြစ်တဲ့အတွက်ဓမ္မမိတ်ဆွေများအားလုံးဝိညာဉ်ခွန်အားရရှိဖို့ရန်အားပေးတိုက်တွန်းသွားချင်ပါတယ်ပထမဦးဆုံးအနေနဲ့ကျမ်းစာတော်များနှစ်ပိုက်လောက်ဖတ်ပြချင်ပါတယ်ပထမကျမ်းပိုက်အနေနဲ့တော့ရှင်ယောဟန်ခရစ်ဝင်ခန်းကြီး1အငယ်73ထဲမှာဖြစ်ပါတယ်ဘယ်လိုဖော်ပြထားသလဲဆိုရင်ထိုသားတော်မူကားလူမျိုးနဲ့ဆက်ဆံ၍ဖွာသောသားမဟုတ်မေထုံတန်ဝတ္တအားဖြင့်ဖွာသောသားမဟုတ်သူ့အလိုလျောက်ဖွာသောသားမဟုတ်ဖျားသခင်ဖွာတော်မူသောသားဖြစ်သည်ဆိုပြီးဖော်ပြထားပါတယ်ဒုတိယကျမ်းပိုက်အနေနဲ့တော့ရှင်ပေတုဩဝါဒစာပထမဆုံးအခန်းကြီး1အငယ်22နဲ့23ထဲမှာဖြစ်ပါတယ်ဘယ်လိုဖော်ပြထားသလဲဆိုရင်သင်တို့သည်ဖောက်ပြန်ပျက်စီးတတ်သောမျိုးစေ့အားဖြင့်ဖြစ်ပွားသည်မဟုတ်မဖောက်ပြန်မပျက်စီးတတ်သောမျိုးစေ့တည်ယူသောအသက်ရှင်၍အစဉ်မြဲတည်တော်မူသောဘုရားသခင်နှုတ်ကပတ်တော်အားဖြင့်ဖြစ်ပွားသောကြောင့်ဆိုပြီးဖော်ပြထားပါတယ်ချစ်တော်တရှင်ပေါင်းတို့ခင်ဗျာဖတ်သွားခဲ့တဲ့ကျမ်းချက်နဲ့ပတ်သက်ပြီးရှင်ယောဟန်နဲ့ရှင်ပေတရုနှစ်ဦးစလုံးဟာအသက်မွေးဖွားခြင်းအကြောင်းနဲ့ပတ်သက်ပြီးဖော်ပြထားခဲ့ပါတယ်အထူးသဖြင့်ရှင်ယောဟန်အနေနဲ့တော့အသက်မွေးဖွားခြင်းကိုအဲ့ဒီနည်းတွေအားဖြင့်မရရှိနိုင်တဲ့အကြောင်း၃ရပ်ကိုဖော်ပြထားတာတွေ့ရှိရပါတယ်။ပထမအကြောင်းအရာအနေနဲ့အသက်မွေးဖွားခြင်းဟာဖျားတရားကြီးညူတဲ့မျိုးရိုးကနေဆင်းသက်လာတဲ့ရပ်လာမဟုတ်ပါဘူး။အထူးသဖြင့်ဂျူးလူမျိုးတွေဟာမိမိတို့ရဲ့မျိုးရိုးအပေါ်မှာအင်တန်းမှဂုံယူဝင့်ကြွားတာကြောင့်အင်တန်းမှအရေးကြီးတဲ့အချက်ကိုကြော်ပြီးကြည့်မိကြပါတယ်သူတို့ရဲ့ယုံကြည်ထားချက်ကတော့သူတို့ရဲ့မိသားစုမျိုးရိုးဟာအဘအာဗြဟံကနေဇိမ့်မြစ်တည်ခဲ့တာမို့ဖျားသခင်နဲ့ဆက်ဆံဆက်သွယ်တဲ့နေရာမှာလုံခြုံနေပြီလို့ယူဆထားကြပါတယ်အမှန်တော့အဘအာဗြဟံနဲ့တွေးတော်ဆက်နေခြင်းဟာကောင်းကင်နိုင်ငံတော်ကူးလက်မှတ်တာဖြစ်ပါသေးတယ်ခင်ဗျာအာဗြဟံ မောရှေမေရော်မာရီတို့နဲ့ဆွေမျိုးတော်ဆက်နေခြင်းဟာလေကယ်တင်ခြင်းအတွက်အာမခံချက်ရပြီလို့ထင်မှတ်လို့မရပါဘူးခင်ဗျာဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာဒုတိယအကြောင်းအရာအနေနဲ့တော့ရှင်ယောဟန်ရဲ့ဖော်ပြချက်အရအသက်မွေးဖွားခြင်းဟာမိထုံတန်ဝတအပြင်မဟုတ်ပါဘူးဒီကနေ့ကဘာမြေကြီးပေါ်မှာရှိတဲ့စိတ်ဆွမ်းအင်တကိုးကိုဖြစ်ပွားစေတဲ့လက်ကျင့်မှုမန္တမြဟာလဲဘဝတစ်ကိုမဖန်တီးပေးနိုင်ပါဘူးခင်ဗျာနောက်ပြီးလူတွေဟာခရိယံဇာရိတတိုးပွားတဲ့နေရာမှာအရေးကြီးတဲ့အပိုင်းခန္ဓာမှာပါဝင်လှုပ်ရှားရယူနိုင်ပေမဲ့စိတ်နှလုံးအသက်ကိုတော့လူသားထဲမှာဖန်ဆင်းပေးလို့မရဘူးပေါ့ခင်ဗျာဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာတတိယအချက်အနေနဲ့တော့ရှင်ယောဟန်ကအသက်မွေးဖွားခြင်းဟာလူအလိုလျောက်ဖွားတဲ့သားမဟုတ်ဘူးလို့ဆိုထားပါတယ်ဒီကနေ့ပြန်ကြည့်လိုက်မယ်ဆိုရင်မြောင်များစွာသောလူတွေဟာပိုပြီးကောင်းမြတ်တဲ့အသက်တာမျိုးရရှိနိုင်ဖို့လူရဲ့အပြုအမူတွေကိုပုံသွင်းပေးတဲ့သင်တန်းကျောင်းတွေမှာတက်ရောက်လေ့လာပြီးကမ္မထမ်းရှုတာတို့ယောဂလို့ခေါ်တဲ့အရှိတိုင်းတွေးခေါ်မှုတွေရဲ့ကျင့်စဉ်တွေကိုလေ့လာကျင့်သုံးနေကြပါတယ်ဒါပေမဲ့ရှင်ယောဟန်နဲ့ရှင်ပေတရုတို့အနေနဲ့လူသားတွေရဲ့စိတ်အတွင်းမှာဖျားသခင်ကနေထူဆန်းအံ့ဩပွေကောင်းလောက်အောင်ကိန်းအောင်ပြီးထင်ရှားပေါ်ပြခြင်းမရှိဘူးဆိုရင်လူရဲ့သဘာဝကိုဘာအလို့ကျင့်စဉ်ကမှပြောင်းလဲဖို့အတွက်မတဆွမ်းနိုင်ပါဘူးလို့အတိအလင်းပြောဆိုထားတာကိုတွေ့ရှိရပါတယ်ချစ်တော်ရှင်ပေါင်းတို့ခင်ဗျာအခုဆက်လက်ပြီးရှင်ပေတရုရဲ့ရှင်းပြချက်အရာဖျားသခင်ရဲ့ထင်ရှားပေါ်ပြခြင်းဟာသာဝစဉ်အသက်ရှင်ပြီးတည်မြဲတဲ့ဖျားသခင်နှုတ်ကပတ်တော်ဖြစ်တယ်လို့ဆိုထားပါတယ်ဒီနှုတ်ကပတ်တော်ဟာလည်းဘယ်တော့မှမဖောက်ပြန်မပြည့်စည်ပဲဖျားသခင်ရဲ့နှုတ်တော်ထွက်စကားအပြင်ကောင်းကင်နဲ့မြေကြီးဟာဖန်ဆင်းပြုပြင်ခြင်းကိုခံခဲ့ရတယ်လို့လူသားတွေရဲ့စိတ်ဝိညာဉ်ထဲမှာလည်းအသက်တော်ဝိညာဉ်ရေးအသက်တာဟာစတင်ခဲ့ပါတယ်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာမဖောက်ပြန်မပြည့်စည်တတ်တဲ့ဖျားသခင်ရဲ့နှုတ်ကပတ်တော်ဟာအသက်ရှင်ပြီးအာမန်နဲ့ပြေဝစေပါတယ်။နောက်ပြီးနှုတ်ကပတ်တော်ဟာလူရဲ့ဇာတိအဖြစ်ကိုခံယူပြီးကျွန်တော်တို့နဲ့အတူနေခဲ့ပါဗါတယ်။အဲ့ဒီနှုတ်ကပတ်တော်ကိုပဲလူသားတွေဟာယူဆောင်လက်ခံမယ်ဆိုရင်ထာဝစဉ်အမြဲကျွန်တော်တို့ရဲ့စိတ်ဝိညာဉ်ထဲမှာအသက်ရှင်တည်ရှိနေမှာဖြစ်ပါတယ်။တခုသတိထားရမှာကဖျားသခင်ရဲ့နှုတ်ကပတ်တော်ကိုလုံခြုံစွာထိမ့်သိမ်းထားဖို့အတွက်ပြဿနာမရှိပေမဲ့အဲ့ဒီနှုတ်ကပတ်တော်ကကျွန်တော်တွေကိုကင်တွယ်ထားနိုင်ဖို့ခွင့်ပြုချက်ကတော့တချို့သူတွေအတွက်ပြဿနာအခက်တွေ့ကြုံနေရမှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်ကျမတို့ရဲ့အသက်တာမှာအိုးဖဖျားယနေ့သားမီးများတို့သည်မဖောက်ပြန်မပြည့်စည်တတ်သောဖျားသခင်နှုတ်ကပတ်တော်ဤတွင်တင်လန်းပြမှုအောက်၌အမြဲတမ်းအသက်ရှင်ပြီးဖျားသခင်ဖြစ်ပွားတော်မူသောသားသမီးများဖြစ်နိုင်ဖို့ရန်မားစတော်မူပါအာမင်ဆိုပြီးဆုတောင်းကြပါစို့ချစ်တော်တရှင်ဓမ္မမိတ်ဆွေညီကိုမောင်မအရောက်စီတိုင်းပေါ်မှာဖျားသခင်တာမှာကောင်းကြီးမင်္ဂလာဖျားဖျားကြာရောက်ပြီးနေ့စဉ်အသက်တာမှာလည်းခရစ်တော်ဖျားကိုအားကိုးယုံကြည်ခြင်းအပြင်အောင်မြင်သူအရောက်တိုင်းဖြစ်နိုင်ကြပါစေSee it in me, yeah.
想想起的东楼全家的给我给谁的四张天天飘零星呀他等我找飘星为你都来这弄里面心等他心也记得你呀孤独的伤
ရှင်နေကြတဲ့တောတာရှင်များမင်္ဂလာပောင်းနဲ့ပြည့်ဝကြပါစေရှင်တောတာရှင်များရှင်လူတွေရဲ့အသက်တာတစ်လျှောက်မှာတွေ့ကြုံရတဲ့အတွေ့အကြုံဖြစ်ပျက်တွေကြောင့်ဖယားရှင်ရဲ့နှုတ်ကပအလင်းတရားတွေကိုသိရှိလာတဲ့လူတွေလည်းရှိပါတယ်သိရှိပြီးတဲ့နှုတ်ကပအလင်းတရားတွေကိုပြန်ပြီးဝေငါသက်သေခံကြတဲ့လူများလည်းရှိပါတယ်ဒီကနေ့မှာဥရွှေဝင်းရဲ့သက်သေခံချက်ကိုနားတော်တာဆင်ရင်ခွန်အားယူကြပါစို့တောတာရှင်များရှင်ဥရွှေဝင်းဟာအသက်50ကျော်လာတဲ့အခါတန်လင်းမှာအေးအေးဆေးဆေးနေထိုင်နေမမျော်လင့်ပဲသူ့တို့ရဲ့ချမ်းမြေတွေကိုသိမ်းခံလိုက်ရတယ်။သူ့ရဲ့မခံချင်တဲ့စိတ်ကြောင့်အချုပ်ထဲကိုရောက်ခဲ့တယ်။အချုပ်ထဲမှာရေမတောက်ရအစာလည်းမစားရဘဲနေရတယ်။ဒီအချိန်မှာတေဂာနီးဖြစ်နေတာပေါ့။ထမင်းအသက်9ရက်ရေအသက်1မိနစ်မဟုတ်လား။ရေမတောက်ရတော့ကျန်းမာရေးအတွက်လည်းထိခိုက်တာပေါ့။သူဟာတေလူနီပါဖြစ်နေချိန်မှာတက္ကသိုလ်တက်ခဲတုန်းကတငယ်ချင်းတွေနဲ့အတူတူဖះချောင်းလိုက်သွားတာကိုသတိရမိတယ်။ဥရွှေဝင်းဟာဗုဒ္ဓဘာသာဝင်တစ်ယောက်ဖြစ်ပါတယ်။တောတက်ရှင်များရှင်။အဲ့ဒီအချိန်တုန်းကဖះချောင်းလိုက်သွားတော့တရားဟောဆရာတူကတရားဟောတဲ့အခါမှာယေရှုခရစ်တော်ဖះဟာလူမျိုးမရွေးဘာသာမရွေးလူမျိုးအတိုင်းရဲ့ကယ်တင်ရှင်ဖះဆိုတာဟောခဲ့တာကိုသူကြားဘူးခဲ့တယ်ဒီအကြောင်းကိုသွားပြီးတော့တတိယမိတယ်အဲ့ဒီလိုသွားတတိယမိတော့ယေရှုခရစ်တော်ဖះဟာကမ္ဘာလူသားတိုင်းကိုအပြစ်မှကယ်တင်တဲ့ကယ်တင်ရှင်ဖះအမှန်တကယ်ဖြစ်တယ်ဆိုရင်ကျွန်ုပ်ကိုကယ်ပါဆိုပြီးတိုင်တည်ပြီးတော့ဆုတောင်းခဲ့တယ်သူဟာနောက်ပိုင်းအမှောင်ခန်းထဲမှာ3ရက်အမှောင်ချထားခြင်းခံရပြန်တယ်သူဟာတတိယတစ်ချက်မရတစ်ချက်ဖြစ်နေတယ်အမှောင်ခန်းထဲမှာနေရခြင်းကပိမ့်ပိတ်အောင်မှောင်နေတဲ့အမှောင်ခန်းထဲမှာအလင်းတန်းကြီးတစ်ခုဟာထူးထူးဆန်းဆန်းပေါ်လာပြီးယေရှုခရစ်တော်တင့်ကိုခေါ်နေတယ်ဆိုပြီးအသံထွက်ပေါ်လာတာကိုလှမ်းကြည့်မိတယ်ဒီလိုနှစ်ကြိမ်ကြားလိုက်တဲ့အခါမှာသူအံ့ဩစရာဖြစ်သွားတာပေါ့အဲ့ဒီအံ့ဩစရာကတော့ဒီလိုအသံကြားလိုက်ခြင်းကစပြီးသူဟာလုံးဝတတိမလစ်တော့ဘူးဒါနဲ့သူဟာခရစ်ယာန်လို့ဆုတောင်းလိုက်တယ်သူရဲ့အသက်တာမှာအင်မတန်မှထူးဆန်းလာတယ်။သေလူမျောပါဖြစ်နေတဲ့သူဟာအင်အားတွေနဲ့ပြည့်လာတယ်။မကြာခင်မှာပဲတာဝန်ရှိတဲ့လူတွေဟာသူ့ကိုတကားလာဖွင့်ပေးပြီးအင်းစိန်ထောင်ကိုခေါ်သွားကြတယ်။အဆိုးဆုံးကနေအကောင်းဆုံးဖြစ်လာတယ်လို့ဥရွှေဝင်းကပြောပြပါတယ်။ဘာကြောင့်လဲဆိုရင်အင်းစိန်ထောင်မှုကသူ့ရဲ့တငယ်ချင်းဖြစ်နေလို့ပါပဲ။ဥရွှေဝင်းကိုသူ့မိတ်ဆွေကသူ့ကိုတွေ့တာနဲ့အံ့ဩပြီးတငယ်ချင်းမင်းရှိနေတယောက်လုံးဖြစ်နေပြီးဘာဖြစ်လို့ထောင်ကြရတာလဲกว่าဆိုပြီးသူ့ကိုပြောတယ်။သူ့ရဲ့တငယ်ချင်းဟာသူ့ကိုအဆအဆအယားအယားကူညီပေးပါတယ်။အင်းစိန်ထောင်မှာတလတောင်မပြည့်ပဲ29ရက်လောက်နေရပြီးတရည်သေးလွတ်လိုက်ပါတယ်။သူဟာဖះရဲ့ကျေးဇူးတော်ကြောင့်ထောင်ထဲကနေထွက်လာနိုင်ခဲ့တယ်လို့ယုံကြည်ပါတယ်။သူဟာထောင်ကနေထွက်ပြီးမကြခင်မှာနှစ်ချင်းမင်္ဂလာယူဖို့ကျမ်းစာသင်တယ်ကျမ်းစာသင်ယူပြီးနှစ်ချင်းမင်္ဂလာကိုခံယူခဲ့ပါတယ်နှစ်ချင်းမင်္ဂလာခံယူပြီးတဲ့နောက်ဘုရားသခင်ရဲ့အမှုတော်မှာဆက်ကပါဝင်ဖို့ကျမ်းစာကျောင်းကိုတက်ခဲ့ပါတယ်အခုအချိန်မှာသူဟာကျမ်းစာကျောင်းပြီးသွားပြီးဘုရားရှင်ရဲ့အမှုတော်မှာပါဝင်ဆက်က
အမှုထမ်းဆောင်နေတယ်ဆိုတာသိရပါတယ်။ဥရွှေကွင်းကပြောခဲ့ပုံမှာကျွန်တော်ကိုအပြစ်ငရဲမှကယ်တင်ခဲ့တဲ့ကယ်တင်ရှင်ယေရှုဖခင်ရှင်ရဲ့အမှုတော်ကိုအသက်ထက်ဆုံးသစ္စာရှိရှိဆောင်ရွက်ပါမယ်လို့ဂတိပြုပြီးအမှုတော်ဆောင်ရွက်ရှိပါတယ်။သောတာရှင်များရှင်သောတာရှင်များအနေနဲ့နာသောတာရှင်ရင်ဆရာဥရွှေဝင်းရဲ့တသက်ခံချက်ကိုနာသောတာရှင်ရင်ဝိညာဉ်ခွန်အားရရှိကြပါစေရှင်။သောတာရှင်များရွှေလန်းချမ်းမြေ့ကြပါစေရှင်။
ရှင်များခင်ဗျာအခုချိန်မှာကဘာပေါ်မှာရှိတဲ့ထင်ရှားတဲ့ပုံကူကြီးများရဲ့စူးစမ်းမှုဘူးတုဒ္ဒတွေကိုတင်ပြပေးမယ့်အချိန်ဖြစ်ပါတယ်ခင်ဗျာ
မြော်လင့်ချင်းတန်လူငယ်မောင်မယ်လေးတို့ရေကဘာကျော်ကြားပုံကူများအကြောင်းမှာသိပ္ပံကဝိကြီးဖြစ်တဲ့ပါမောခဆာအလက်ဇန္ဒာဖလင်မင်းရဲ့အကြောင်းကိုပြောပြပေးသွားမှာဖြစ်ပါတယ်ကွယ်ပါမောခကြီးဆာအလက်ဇန္ဒာဖလင်မင်းဟာပန်နစလင်ဆေးကိုစတင်တွေ့ရှိတဲ့သူဖြစ်ပြီးဆရာကြီးကိုအေရှာယာနယ်ဒါဗဲမြို့ကလေးမှာ1881ခုနှစ်မှာဖွားမြင်ခဲ့ပါတယ်ကွယ်လူငယ်မောင်မယ်လေးတို့ရေအလက်ဇန္ဒာဟာကီလမနော့ပညာဗိမာန်ကျောင်းမှာပညာသင်ကြားခဲ့ပါတယ်အဲ့ဒီနောက်လန်ဒန်မြို့စိန့်မေရီဆေးရုံကြီးနဲ့တွဲဖက်ထားရှိတဲ့ဈေးသိပ်ပန်းမှာတက်ရောက်တင် जा ခဲ့ပြီး1908ခုနှစ်မှာဆရာဝန်ဘွဲ့ထူးကိုထူးချွန်စွာစုခူခဲ့ကစုတစိတ်တွေရရှိခဲ့ပါတယ်ကွယ်လူငယ်မောင်မယ်လေးတို့ရေ1914ခုနှစ်မှာပထမကဘာစစ်ဖြစ်ပွားတဲ့အခါဘရင်ဈေးတက်မတော်မှာဗိုလ်ကြီးစင်တန်းနဲ့ဝင်ရောက်အမှုထမ်းခဲ့ပါတယ်ဒီလိုနဲ့စစ်ကြီးပြီးသွားတဲ့အခါမှာတော့စိန့်မေရီဈေးသိပ်ပန်းမှာပြန်လည်အမှုထမ်းပြီးမကြခင်အချိန်မှာတော့ဘက်တီးရီးယားဘာသာပညာရဲ့မှာပါမောခဖြစ်လာပါတယ်ကွယ်ပါမောခဖလင်မင်းဟာဆေးပညာဘက်ဆိုင်ရာသုတေသနအမျိုးမျိုးကိုပြုလုပ်ခဲ့ပြီးဘွဲ့ဒူးဂုံဒူးနဲ့စုတစိတ်အမျိုးမျိုးကိုရရှိခဲ့သူလည်းဖြစ်ပါတယ်ကွယ်လူငယ်မောင်မယ်လေးတို့ရေ1929ခုနှစ်ကစပြီးအနာရောဂါတွေကိုကုသရမှာအလွန်အစွမ်းထက်တဲ့ဆေးစွမ်းကောင်းတစ်မျိုးကိုအစားအစာတွေမှာတက်နေတဲ့မှုကနေရနိုင်ကြောင်းတဲလွန်စားတွေကိုတွေ့ရှိခဲ့ပါတယ်ကွယ်ဒါကြောင့်မနာမနေရှာဖွေစမ်းသပ်ခဲ့တာ 1943ခုနှစ်ရောက်တဲ့အခါမှာတော့အဲဒီဆန်းသမှုကအောင်မြင်ခဲ့ပါတယ်။လူငယ်မောင်မယ်လေးတို့ရေဖလီမင်းဆန်းသက်အောင်မြင်ခဲ့တဲ့စေစွမ်းကောင်းကတော့ဒုတိယကမ္ဘာစစ်အတွင်းကစပြီးကိုရင်းကိုပအနာရောဂါအမျိုးပေါင်းများစွာကိုရောက်ကင်းစေတဲ့ပန်နီဆလင်ဆေးပဲဖြစ်ပါတယ်ကွယ်။အခုအချိန်မှာတော့ပန်နီဆလင်ဆေးကိုကမ္ဘာအနှံ့အပြားမှာသုံးစွဲလျက်ရှိပါတယ်။ဖလီမင်းရဲ့ထူးချွန်တဲ့စွမ်းဆောင်ချက်တွေကိုအတိမတ်ပြုတဲ့အနေနဲ့1943ခုနှစ်မှာတော်ဝင်အသင်းကြီးရဲ့ဂုဏ်ထူးဆောင်သင်းသားဖြင့်ရွေးချယ်တင်မြောက်တာကိုခံခဲ့ရယုံတာမက1944ခုနှစ်မှာဆာဖွဲ့ဖြစ်သူကောင်းပြုတာကိုခံယူခဲ့ရပါတယ်ကွယ်1945ခုနှစ်မှာဆေးဘတ်ဆိုင်ရာနိုဘယ်ဆုကြီးကိုလည်းပန်နီဆလင်ဆေးကိုသူနဲ့တွဲဖက်တွေ့ရှိခဲ့သူဆာဟောက်ဒ်ဝတ်ဖလိုရီနဲ့တွဲဖက်ရရှိခဲ့ပါတယ်1946ခုနှစ်မှာတော့အမှုပညာတော်ဝင်အသင်းကြီးကအဲလဖတ်ရွှေတစိတ်ချီးမြှင့်တာကိုခံခဲ့ရပြန်ပါတယ်။အဲဒီနောက်မှာခွဲစိတ်ကုဆောင်းဝအတက်တင်ဘရင်သိပ်ပန်းချောင်းကဂုံထူးဆောင်ရွှေတစိတ်ကိုလည်းရရှိခဲ့ပါတယ်ကွယ်။လူငယ်မောင်မယ်လေးတို့ရေ1948ခုနှစ်ကစပြီးလန်ဒန်တက္ကသိုလ်မှာဘက်တီးရီးယားဗေဒဆိုင်ရာဂုံထူးဆောင်ပါမောခဖြင့်အနှံချင်းကိုခံရပါတယ်ကွယ်။1952ခုနှစ်မှာတော့အက်တင်ဗာရာတက္ကသိုလ်ရဲ့ပါမောကချုပ်ဖြစ်ခန့်ထားခြင်းခံရပါတယ်ကွယ်လူငယ်မောင်မယ်လေးတို့ရေဆေးစွမ်းကောင်းတက်လက်ကိုဖော်ထုတ်ပြီးလူလောကသားတို့ရဲ့အကျိုးကိုပြုခဲ့တဲ့ပါမောကချုပ်ဖလင်းမင်းဟာ1955ခုနှစ်မတ်လအတွင်းအသက်83နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်ကွယ်လူငယ်မောင်မယ်လေးတို့ရေအနာရောဂါတွေကိုကုသဖို့စီစွမ်းတက်လက်ကိုရရှိဖို့ရန်မနာမနေစ조사ရှာဖွေခဲ့တဲ့ကော့တလန်ပြည်သားဘက်တီးရီးယားဗေဒဆိုင်ရာသိပ်ပံကဝိကြီးဖြစ်တဲ့ပါမောခဆာအလက်ဇန်ဒါရဲ့ဇွဲလုံလဝရိယတွေဟာအမခံအတူယူဖွေရာကောင်းလာပါတယ်ကွယ်သူငယ်မောင်မယ်လေးတို့ရဲ့အသက်တာမှာလဲဘဝအခက်ခဲတွေကိုရင်ဆိုင်ရတဲ့အခါစိတ်ပြတ်အားမလျော့ပဲဘဝတိုက်ပွဲကိုရဲရဲဝံ့ဝံ့ဆင်နွှဲပြီးအောင်မြင်မှုအပေါင်းကိုစုခုရရှိနိုင်ကြပါစေကွယ်။မျော်လင့်ချင်းတန်တော်တာရှင်များရှင်။မြမဆွဲဆောင်ကျန်းအတွဲခုနှစ်မှပန်နီဆလင်ဆေးကိုစတင်တွေ့ရှိသူပါမောခဆာအလက်ဇန်ဒါဖလင်းမင်းရဲ့အကြောင်းကိုကောက်နှုတ်တင်ပြပေးခဲ့ခြင်းပဲဖြစ်ပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
စာပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကို ဂုဏ်ပြုလွှာရှင်းပြပေးမှာဖြစ်ပါလိမ့်ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngdawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR ညှော်လင့်ချင်းတန်ကိုအားပေးနေတယ်ဒေါက်တာရှင်များရှင်။ညှော်လင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 469နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတန်ကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR Yangon Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာ။ Internet ကနေမျိုးလင့်ချင်းအတန် Radio အစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ Website လိမ့်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ။
တော်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ယေရှုတင်ပါတယ်ခင်ဗျာ